ဒီကံဒီနေ့အရင်နဲ့ပတ်သက်လို့တောက်ကြနေကနိုင်ငံတော်သမ္မတအင်တော်မှာအထူးအစည်းအဝေးပွဲတည့်ရခေါ်ယူကျင်းပခဲ့ပါတယ်။ဒီကံအရေးအတွက်နိုင်ငံတကာရဲ့အာရုံစူးစမ်းမှုခံရပြီးလူ့အခွင့်အရေးအဖွဲ့တွေကမြန်မာနိုင်ငံကိုဝိုင်းဝန်းပီအာပေးနေကြတာမို့ဒါဟာမြန်မာနိုင်ငံရဲ့ပြည်ထောင်တောင်းလေးလုပ်ငန်းစဉ်ကိုအဟံအတားဖြစ်စေလိမ့်မယ်လို့ပညာရှင်တွေကထောက်ပြနေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြပါမယ်။နိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်ပြီးဒီကံအရေးအထူးအစည်းအဝေးပွဲတည့်ရကိုနိုင်ငံတော်သမ္မတအင်တော်မှာဇွန်လ30ရက်တောက်ကြနေမွန်းလွဲပိုင်းကကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအထူးအစည်းအဝေးပွဲမှာဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့သမ္မတရုံးပြောခွင့်ရဦးစောထီက VOA ကိုရှင်းပြပါတယ်
။အဓိကတော့နံပါတ်1ဒုသမရာဦးမြင့်စီဟာမောင်တော်ဒီကဖွန်လက်စစ်ဆေးကော်မရှင်ရဲ့ဖွန်လက်စစ်ဆေးကိုရှင်းတယ်ဗောနော်။နောက်နံပါတ်2ကပြည်တော်စုဝင်ဦးစောထီဆေးဟာဒေါက်တာကိုဗီယန်ကော်မရှင်အကြံပြုချက်တွေကော်မတီဖွန်လက်စစ်ဆေးကိုရှင်းတယ်။အဲနံပါတ်3ကဒီလိုလိုနေကြမယ့်ကိုဦးတောင်းဆောင်ကဒီ fast fine mission နဲ့ပတ်သက်ပြီးတော့စုံစမ်းဆောင်ရွက်နေနေတာကိုရှင်းတယ်။နောက်တော့ကျွန်တော်တို့ဒုတိယချုပ်စရိယတမတော်ဝေဦးစိုးတော်ဝေဦးစိုးကြီးကိုကျွန်တော်တို့ဆိုရင်းကဆောင်တော်ဒီကလုံလုံကြီးရှင်နေနဲ့အဲကြမယ့်တက္ကမကြီးရှင်နေနဲ့လုံလုံကြီးဆောင်ရှင်နေတာကိုရှင်းတယ်ဗော။ပြီးကြမယ့်ကျွန်တော်တို့ဒီဝတ်တက်လာတဲ့လူတွေဝိုင်းတော့ရှင်းနေကြတယ်။အစီအရတော့အဲ့ဒါပါဗျ။
ဒီအကြောင်းအရာလေးပေါ်မှာရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အစီအစဉ်တွေကိုဝိုင်းဝန်းဆွေးနွေးခဲ့ကြပါမယ်။အဲ့ဒီဆွေးနွေးချက်အသေးစိတ်ကိုတော့ဖြေကြားဖို့ဥစ္စာအထက်ကညှင်းဆွပါတယ်။ရခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးဘူးလို့အစိုးရကလွှတ်တော်မှာကြေညာခဲ့တာနဲ့ပတ်သက်ပြီးပြည်တွင်းနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့ဝေဖန်တာတွေပြင်းပြင်းထန်ထန်ကြားလာရပြီးတဲ့နောက်အခုလိုသမရအပါဝင်စစ်သက်နဲ့လုံခြုံရေးဆိုင်ရာထိပ်ပိုင်းခေါင်းဆောင်တွေရခိုင်အရေးအတွက်ပထမအဆုံးကြိမ်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။အမျိုးသားလူညုံရေးအကြံပေးဦးတောင်းထွန်းကလည်းကုလအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်လို့လှုပ်ဆောင်မဲ့အနေအထားတွေကိုဆွေးနွေးပွဲမှာတင်ပြခဲ့တယ်လို့ဇူလိုင်လ3ရက်နေ့မှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးအပါအဝင်ထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းဆွေးနွေးဖို့ရှိပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့ဖိအားကိုဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားနိုင်ဖို့အခုလိုအရေးပေါ်အစည်းအဝေးတည်းကျင်းပခဲ့ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကတိကဟောင်းဦးကမောင်စောကသုံးသပ်ပါတယ်
။ဒီကုနောက်ဆုံးဖြစ်နေတာသူတို့ဘင်္ဂလားဒေ့ရှ်ရဲ့ပဲချင်းချင်းကျွာတကြီးတွေကိုတတ်တာ၊စိန်ကောင်းတွေကိုတတ်တာခဏခဏတတ်နေတယ်။ဒါဖြစ်နေတာကဟိုလုံမဟုတ်ပါဘူးအမှန်ကဒီလိုပါဆိုမျိုးမပြောလိုက်နဲ့။ပြောလိုက်ရင်အဲ့ဒီကိုနောက်တင်ရလာတတ်ပါပဲ။အဲ့လိုဖြစ်နေတယ်။အဲ့လိုမျိုးတွေကျတော့သူတို့ဒီကဘာကလည်းဘာမှပြောဖို့မရဘူး။ဒီ UN ဆိုသူများကလည်းဘာမှပြောဖို့မရဘူး။အဲတော့ဒီမမဆွေရကဘယ်လိုတုံ့ပြန်နိုင်မလဲဆိုတော့အခုအတိုင်းမလက်မခံနိုင်ဘူးပဲ။ထားပြီးတော့မှသူတို့တောင်းဆိုခြင်းနဲ့ကိုယ့်ဘက်ကပြီးတဲ့အကြံပေးခြင်းနဲ့နှစ်ခုကိုအဲ့ဒါနိုင်ရည်ကြီးဖြစ်မဖြစ်ကြည့်ပြီးတော့အဲ့ဒီတိုင်းဆက်ပြီးတော့လုပ်မှာပဲလို့ကျွန်တော်မြင်တယ်
။ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂကရောအခြားလူအခွင့်အရေးအဖွဲ့တွေကပါဆက်ပြီးဖိအားပေးနိုင်မယ်ဆိုရင်မြန်မာပြည်နိုင်ငံရေးပြည်ပြင်ကြောင်းလဲမှုတွေကိုအဟံအတားဖြစ်လာစေမှာဖြစ်ပြီးဒီမိုကရေစီအကောင့်တွေဖော်ရေးကိုနှောင့်နှေးသွားနိုင်တယ်လို့ကတိကဥက္ကမောင်စောကမြင်ပါတယ
်ပြောရမယ်ဆိုတော့မမပြည်ရေဆုံးမှာရှိခဲ့တဲ့စီအစွာအဆက်ဆက်ကိုဘယ်သူမှယုံကြည်မရှိခဲ့လို့ဒါတွေဖြစ်လာတဲ့ပြဿနာတွေကိုအဲ့တော့မမပြည်ဆွေအမှန်ပြောတယ်အမှားပဲတော့ဆူဆွေရချက်ပြီးတော့လည်းအမြင်ကမပြောင်းဘူးရဖန်ကိစ္စတဲ့အရေးပါတာပါရှိတယ်ဆိုလို့ရှိရင်တချို့ကိစ္စတော့ဘာလို့လက်ရှိတာပဲဟာလားတိတိယတွေလက်ရှိတာပဲအဲ့ဒါတွေတော့သူတို့ဘာမှမပြောဘူးအဲ့ဒီရိုဟင်ညာဆိုဒီမြန်မာပြည်သားကိုပဲတို့အဲ့လိုအလုံးစုံပြီးပြီးလုပ်နေတယ်။အဲ့တော့ကျွန်တော်အမြင်မှာတော့ဘုလတ်တမန်ကရောနိုင်ငံတကာအဖွဲ့အစည်းဆိုသူများကရောတို့ဒီကနေ့ဆက်ပြီးအားရလုပ်နေမယ်ဆိုရင်တို့ဆူဆူရအဖို့ဗညာညာဖြစ်လာမယ်။ဘမဒီရဲ့လုပ်နေတဲ့အပြုပြင်ကြောင်းလေးကြီးလေအခုလုံးအတွက်ဟန်တာလေးဖြစ်ကုန်မယ်။လူ့ခွင့်ရေးတို့ဒီမိုကရေစီကောင်းတဲ့ပေါ်ရေးတို့အားလုံးအတွက်နောက်ပြေးသွားနိုင်တယ်။ဆွတ်ရသွားနိုင်တယ်။
သမရအင်တော်ကအထူးအစည်းအဝေးပွဲကိုသမရဦးထင်ကျော်နိုင်ငံတော်အတမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဒုသမရကြီးဖြစ်တဲ့ဦးမြင့်စွေဦးဗန်တီယူပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌဒုတမတော်ကဝေးဦးစည်းချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းပြည်တော်စုဝန်ကြီးတွေဖြစ်တဲ့ဒုဗိုလ်ချုပ်ကြီးကျော်စွေဒုဗိုလ်ချုပ်ကြီးစိန်ဝင်းဒုဗိုလ်ချုပ်ကြီးရဲအောင်ဦးကျော်တင့်စွေရှင်းနေချုပ်ဦးထွန်းထွန်းဦးနဲ့အမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းတို့တက်ရောက်ကြပါတယ်ခင်ဗျာ